ခရစ်တက္ကရာ2009ခုနှစ်စက်တင်ဘာလ17ရက်နေ့တောက်ကြနေ့ညချမ်းချိန်ခါမှာမဂ္ဂဝိပဿနာဖွဲ့ချုပ်ကြီးမှာကျင်းပပြုလုပ်အပ်တဲ့တရားစခန်းပွဲမှာပဋိစ္စသမုပ္ပါထုတ်သင်ခြင်းများဟောကြားပေးမှာဖြစ်ပါတယ်ပဋိစ္စသမုပ္ပါတရားတော်များမဟောကြားကြမီမနာကြားကြမီမှာတရားပိုင်ရှင်ဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတ၃ချိန်ရွဆိုရေးပူဇော်ကြောကြပါကုန်သို့နမောတတသကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတသကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တသကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တမူလနှစ်ဖြာအစရှိသောလင်္ကာများကိုရွတ်ဆုံပြီးတော့လည်းပဲမဟုတ်ဆရာတော်ဘုရားကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလနှစ်ဖြာသစ္စာမြတ်ကိုလေကုအလွာသင်္ကာ12ပါးတရားကိုများနေကောင်းပါရဲ့ဆံနိယမူလကိုသောဝနေကာလာသုံးဖြာ120ရှင်ရှိတွေကိုအလွယ်ချမှတ်သိစေအပ်သည်သန္တရာမလောကြောင့်သည်အဝိဇ္ဇာနှင့်တဏှာယဉ်ခံဥပါဒံကံကြောင့်ယုံနံပေါ်အပင်မမျိုးမျိုးမအပင်အမြင်မဲ့ပြတ်ဆက်ဆက်ပြီးဟံကံကြောင့်နံယုံနံယုံကြောင့်ကံအခမ်းမံဖြစ်ပြန်နိဗ္ဗာန်လျောဓမ္မတေကြသာသီများကသင်္ချာပြုရင်ခြင်းဖန်ခြင်းအကြောင်းရင်းကြောင့်လုံ့များစွာသတ္တဝါတို့ဖြစ်လာရမှုမဟုတ်ဟုဉာဏ်ဖြင့်ရှိမြောသာဓုသာဓုသာဓုပဋိစ္စသမုပ္ပါဒ်တရားကိုတရုပ်ဖော်တဲ့နေရာမှာရှစ်သွယ်နဲ့တရုပ်ဖော်ထားပါတယ်ဒီတော့ရှစ်သွယ်အကြောင်းကိုလည်းပဲနားလည်ထားဖို့လိုပါတယ်မူလနှစ်ဖြာဆိုတဲ့လင်္ကာကရှစ်သွယ်ကိုပြောတာပါမူလနှစ်ဖြာသစ္စာနှစ်ခု၄ခုအလွာအင်္ဂါ12ပါး၃မအစက်ကိုယ်သုံးဝကာလသုံးဖြာ120အဲ့ဒီစကလုံးလေးတွေအောက်ကနေလိုက်ပြီးမြင်လေးတားလိုက်ပေါ့မူလနဲ့ဖြာသစ္စာနှစ်ခု၄ခုအလွာအင်္ဂါ12ပါးသုံးမအစက်ကိုယ်သုံးဝကာလသုံးဖြာ120ဒီလင်္ကာမှာပါတဲ့ဆိုလိုရင်းအဓိပ္ပာယ်ကဒီရှင်မျိုးပါပဲ။ကျန်တဲ့ဇာတ်ကားတွေကတော့ဖြစ်ဆွက်အနေနဲ့တင့်တော်သလိုလင်္ကာတည်ကုန်းထားခြင်းပဲဖြစ်တယ်လို့ဒီလိုပဲသတ်မှတ်ရမှာဖြစ်ပါတယ်။အလွယ်ကျမှတ်သိစေရသည့်သန္တရာမှတ်လို့ကြောင်းဒီအလွယ်ကျဖို့အတွက်ရေးပြထားတယ်အဲ့ဒါကိုသဘောပေါက်နားလည်ရင်သန္တရာမှလွတ်စင်နိုင်တယ်ဆိုတော့ဒီလိုအသေးပဲမျိုးဖြစ်ပါလိမ့်မယ်ဒါပေမဲ့လို့ခဏအသေးပဲဖွင့်တဲ့အခါမှာအလွယ်ကျက်မှတ်ကိုပရိယတ်တိသာသနာလို့ဒီလိုအသေးပဲဖွင့်တယ်ပြည့်စည်ရသည်ကိုပฏิပတ်တိသာသနာလို့ဒီလိုအသေးပဲဖွင့်တယ်သန္တရာမလို့ကြောင်းလေးကိုပฏิဝေဒသာသနာလို့ဒီလိုအဓိပ္ပာယ်ဖွင့်တယ်။ဒါလည်းမှားတော့မှားပါဘူး။ ူလရင်ညွှန်းချက်အတိပ္ပယ်ရင်ကဘာဆိုတာတော့တိတိကျကျတော့မပြောနိုင်ပါဘူးရှစ်တွယ်ကိုလေးလာတဲ့အခါမှာနံပါတ်၁ကမူလနှဖျားအဲ့တော့မူလနှဖျားဆိုတဲ့အတွယ်ကိုပြောတော့မယ်ဆိုရင်ဒါတန်ဃာတော်ရှင်မြတ်တွေကပို့ပြီးတော့အရေးကြီးတာပေါ့လေမူလနှဖျားနဲ့တန်ត្រာလေဘုံ၄ကိလေးကိုပြောပြစမ်းပါလို့ဒီလိုများမေးခဲ့ရင်မူလနှဖျားရဲ့ပုံစံလေးကိုပေါ်အောင်ပြောနိုင်ဖို့တော့လိုတာပေါ့မူလဆိုတာကအကြောင်းအကြောင်းကနှစ်မျိုးဒါကမူလနှစ်ဖြာလို့ဒီလိုခေါ်တယ်နံပါတ်၁ကအဝိဇ္ဇာနံပါတ်၂ကတဏှာအဲ့ဒါအဝိဇ္ဇာကဘယ်မှာရှိနံပါတ်၁အကွဲရဲ့အထိတ်မှာရှိတဏှာကဘယ်မှာရှိနံပါတ်၃အကွဲရဲ့အထိတ်မှာရှိအဲ့တော့ဒင်္ဂါအယဆိုလို့ရှိရင်ဒီမူလနှစ်ဖြာဆိုတဲ့စကားအရာတယုတ်ပေါ်တဲ့နေရာမှာအများအားဖြင့်တယုတ်ပေါ်တာကတော့တန်ត្រာရဲ့ရှေ့ပိုင်းမှာအဝိဇ္ဇာကအဓိကအကြောင်းအဖြစ်နဲ့တန်ត្រာလဲအောင်လုပ်ပေးတယ်တန်ត្រာရဲ့နောက်ပိုင်းမှာတဏှာကတာဝန်ယူပြီးတော့တန်ត្រာလဲအောင်လုပ်ပေးတယ်ဒီလိုတယုတ်ပေါ်တယ်အများအဖြစ်ပေါ်လေအဲ့ဒါသံသရာရှေ့ပိုင်းဆိုတာဘာပြောတာလဲလို့မေးတော့မိမိရောက်နေတဲ့လောလောဆယ်ဖြစ်နေတဲ့ပစ္စုပ္ပန်စိတ်ပစ္စုပ္ပန်ခန္ဓာသူရဲ့ရှေ့ပိုင်းသံသရာစကနေပြီးတော့လောလောဆယ်ရောက်ဆဲခန္ဓာအထိဒါကိုရှေ့ပိုင်းသံသရာလို့မှတ်ပေါ့လောလောဆယ်ရောက်ဆဲခန္ဓာကနေပြီးတော့မမြော်မှန်းနိုင်လောက်တဲ့အနာဂတ်အထိဒါကနောက်ပိုင်းတန်ត្រာအဲ့ဒါရှေ့ပိုင်းတန်ត្រာနဲ့နောက်ပိုင်းတန်ត្រာကိုအကွက်အနေနဲ့ပြောရင်နှစ်ကွက်နဲ့သုံးကွက်ကြားမှာမြင်းညောင်ကြီးတစ်ခုရှိတယ်အဲ့ဒီမြင်းညောင်ကြီးသည်ရှေ့ပိုင်းနဲ့နောက်ပိုင်းအလဲဘဟုကနေပြီးတော့ပိုင်းပေးထားတယ်လို့ဒီလိုယူနိုင်ပါတယ်အဲ့ဒါလောလောဆယ်ရောက်နေတာကနံပါတ်နှစ်အကွက်မှာနံပါတ်2အကွက်မှာနံပါတ်2အကွက်မှာတောင်မှဝိညာဉ်နာယုတ်သလယရဏဖတ်တာဝေဒနာအဲ့ဒီတရား5မျိုးဟာတကယ်ဖြစ်တဲ့အခါကျတော့တစ်ခုပြီးမှတစ်ခုဖြစ်တာမဟုတ်ဘူး5ခုလုံးတစ်ပြိုင်တည်းဖြစ်တာတောတန်နီးရာတစ်ခုချင်းတစ်ခုချင်းစီပြီးတော့ပြတ်ထားပြီမဲ့အဘိဓမ္မာနီးအယဖြစ်တဲ့အခါကျတော့တစ်ပြိုင်တည်းဖြစ်တာဝိညာဉ်ဆိုတာကစိတ်စိတ်ဖြစ်တဲ့အချိန်မှာနာမ်ဆိုတဲ့စတိသိဖြစ်တယ်။ရုပ်ဆိုတဲ့သူတို့ရဲ့မိယာရုပ်ကလည်းတစ်ချိန်တည်းမှာဖြစ်တယ်။စိတ်ကဥပမာအားဖြင့်ရေနဲ့တူတယ်။နာမ်ဆိုတဲ့စတိသိကဥပမာအားဖြင့်ဆေးမှုတ်အမျိုးမျိုးနဲ့တူတယ်။ရုပ်ကဥပမာအားဖြင့်ဖန်ကွက်နဲ့တူတယ်။ဖန်ခွက်ထဲမှာရေထက်ဆင်းနီမုံဖြူချဆင်းနီမုံတွေဖြူချလိုက်တော့ရေရဲ့အယောင်ဟာဆင်းနီမုံအယောင်အတိုင်းပြောင်းသွားတယ်မူလကဘာအယောင်ရှိတယ်လဲမေးရင်ရေသည်ဘာအယောင်မှမရှိဘူးဆင်းနီမုံအဖြူဖြူရင်ရေဖြူဖြစ်တယ်ဆင်းနီဆေးမုံအဖြူဖြူရင်ရေဖြူဖြစ်တယ်ဆေးမုံအနေဖြူရင်ရေအနေဖြစ်တယ်စိမောအစိမ့်ဖြူရင်ရေအစိမ့်ဖြစ်တယ်။အနေရေဖြူရေအစိမ့်နေဝါရေအားလုံးပေါင်းစပ်ဖြူလိုက်ရင်ပေါင်းစပ်တဲ့အယောင်ဖြစ်တယ်။မူလကဘာယောင်မှမရှိဘူး။အဲဒီလိုပဲစိတ်သည်မူလကတိတဲ့သဘောမှတပါဘာမှမတိကြသဘောဘာမှမရှိဘူး။လိုချင်တဲ့သဘောဆိုတာကလောဘကြောင့်ဖြစ်တာစိတ်ကလိုချင်တာမဟုတ်ဘူး။ကြံတဲ့သဘောဆိုတာကဒေါသကြောင့်ဖြစ်တာစိတ်ကကြံတဏ္ဍာမဟုတ်ဘူး လူကျင်တတ်ကျင်တယ်ဆိုတာစေတနာကြောင့်ဖြစ်တာစိတ်ကစိတ်ကြောင့်ဖြစ်တာမဟုတ်ဘူးစိတ်ထဲမှာဖြစ်နေတဲ့စေတသိက်တွေစိတ်နဲ့ရှင်တွဲနေတဲ့စေတသိက်တွေကြောင့်ကိုယ်စိတ်ရဲ့အချင်းရာတွေဟာမျိုးမျိုးဖြစ်နေတာခံစားရတဲ့ဆိုတာလဲဝေဒနာပဲစိတ်ကခံစားတာမဟုတ်ဘူးမှတ်သားတယ်ဆိုတာလည်းတင်ညာပဲစိတ်ကမှတ်သားတာမဟုတ်ဘူးအဲ့ဒါမိမိစိတ်ထဲမှာဒီစုံတရားကိုထူးထူးခြားခြားလေးကောင်းတယ်မကောင်းဘူးကြိုက်တယ်မကြိုက်ဘူးဒါလေးကဘလို့ပဲဒါလေးကဖြူပဲဒါလေးကအနီးပဲဟောဒါလေးကယောက်ျားပဲဒါလေးကမိန်းမပဲဒီလိုမြင်တာတွေအတိမတ်ပြုတာတွေဟာအားလုံးဟာစိတ်သိတ္တိကြောင့်ဖြစ်နေတာအဲ့တော့ကြစိတ်ညစ်တယ်တော့ကြစိတ်ချမ်းသာတယ်တော့ကြပျော်တယ်တော့ကြစိတ်တွေဆင်းရဲတယ်ဒါတွေအားလုံးဟာလေစိတ်တည်ကြောင်ဖြစ်တာပဂရိစိတ်ဒီဘာမှမပါဘူးသိယုံမဲ့သိတာသိယုံမဲ့သိတာကစိတ်ခံစားမှုနဲ့သိတယ်ဆိုရင်ဝေဒနာနဲ့တွဲတာမှတ်သားမှုပါတယ်ဆိုရင်တင်ညာရဲ့သဘောစူးစိုက်မှုပါရင်သမာဓိရဲ့သဘောပိုင်ပိုင်ခြားခြားဝေဖန်ပြီးသိတာဆိုရင်ပညာရဲ့သဘောယုံကြည်တယ်ဆိုရင်တတ္တရဲ့သဘောတဲကြွတာကဝရိယရဲ့သဘောပြီးကျင်ကန်းကျင်တာကစေရနာရဲ့သဘောတတိလေးထားနေတဲ့အတိမတ်ပြုတာကတတိရဲ့သဘောအရာတွေအားလုံးကစတိတ္တရဲ့သဘောတွေကြီးပဲအဲဒါကြောင့်စိတ်တစ်ခုဖြစ်ရင်စတိတ္တဟာအမြဲတမ်းတွဲနေတယ်အ ਨੇ ဆုံးစတိတ္တဘယ်နှပါတွဲတယ်လဲဆိုရင်အ ਨੇ ဆုံး9ပါတွဲတယ်နော်စိတ်တစ်ခုဖြစ်ရင်အ ਨੇ ဆုံး9ပါးတချို့တချို့10ပါး11ပါး12ပါးတချို့တချို့18 19 20 21 22တချို့တချို့35 36 38 38အမျိုးမျိုးပါဝင်နေတယ်အရေးတွေချင်းမတူဘူးဒါပေမဲ့အ ਨੇ ဆုံးတော့ဘယ်နှမျိုးရှိလဲ9မျိုးရှိတယ်အဲ့ဒီခုနှစ်မျိုးကဘယ်လိုတွေလဲဆိုတော့ဖတ်တာဝေဒနာသိညာစေတနာဧကကတာဇိဝိတ္တိတွေမနတိကာရဒီခုနှစ်မျိုးကတော့ဘယ်စိတ်မှမစိုးအမြဲတမ်းပါဝင်နေတဲ့ခုနှစ်မျိုးပဲဖတ်တာဆိုတာကတွေးကြည့်တဲ့သဘောတွေးကြည့်မှုမပါဘဲနဲ့စိတ်ဖြစ်ရုံထုံးစံမရှိဘူးစိတ်ဖြစ်လာရင်လည်းတွေးကြည့်မှုလေးဖြစ်ပြီးသွားပြီနော်ပြန်ပြောမယ်တွေးထိမှုဖတ်တာမပါဘဲနဲ့စိတ်တစ်ခုဖြစ်ရုံထုံးစံမရှိဘူးစိတ်တစ်ခုဖြစ်လာပြီဆိုရင်လည်းဒီထဲမှာဖတ်တာပါသွားပြီလို့သိလိုက်ပါဖတ်တာရဲ့ကံတာကမထင်ရှားဘူးသရကနာနံပါတ်2ကခံစားမှုဝေဒနာဘယ်စိတ်ပဲဖြစ်ဖြစ်ခံစားတဲ့ဝေဒနာရှိကိုရှိတယ်သိညိုရပြောမယ်ဆိုလို့ရှိရင်တော့မြင်စိတ်မှာဥပိ္ပခာဝေဒနာကြားစိတ်မှာဟောပိခာဝေဒနာစဝိုင်းစာရဲ့နံပါတ်စာမျက်နှာနံပါတ်3မှာပါပါတယ်စာမျက်နှာနံပါတ်3မှာမြင်စိတ်ပေါ်ရင်ဟောပိခာဝေဒနာကြားစိတ်ပေါ်ရင်ဟောပိခာဝေဒနာနာစိတ်ပေါ်ရင်ဟောပိခာဝေဒနာစားစိတ်ပေါ်ရင်ဟောပိခာဝေဒနာယာနာကောင်းစိတ်ပေါ်ရင်ဒုက္ခဝေဒနာနဲ့ဒုက္ခဝေဒနာတွေးတော်စိတ်ပေါ်ရင်သောမနတဝေဒနာဒေါမနတဝေဒနာဥပိ္ပခာဝေဒနာဒါသိညုစကားနော်ဒီတော့မှရေးထားတာဒါသိညုကြည့်ပြီးတော့ရေးထားတာပြန်ပြောမယ်မြင်စိတ်နဲ့တွဲတာသူဥပိ္ပခာဝေဒနာကြားစိတ်နဲ့တွဲတာနာမ်စိတ်နဲ့တွဲတာစားစိတ်နဲ့တွဲတာယာနာကောင်းစိတ်နဲ့တွဲတာတွေးတော်စိတ်နဲ့တွဲတာသောမနတဒေါမနတဥပိ္ပခနော်သိညိုကဘာဖြစ်လို့အဲ့ဒီလိုအသေးစိတ်ပြောတယ်လဲလို့ဆိုတော့သိညိုကအာယုန်တစ်ခုကိုသိဖို့ရန်အတွက်ဝီထီပေါင်း၄ချိန်၄ဝီထီကြာပြီးမှသိတာဝီထီတစ်ခုမှာစိတ်ပေါင်း18ချက်နော်ဝီထီတစ်ခုမှာပစ္စရတာဝိသီဆိုရင်စိတ်ပေါင်း18ချက် မနောဒွါရဝိသီကတော့18ချက်မပြည့်ဘူးเนาะ18ချက်မပြည့်ဘူးဘဝေမနောဒွါရဝိဇံဇော9ချက်ဆိုတော့9ချက်တရားယုံ9ချက်ဆိုတော့17ချက်ဒီလောက်ပဲရှိအဲ့ဒါပိစရဒဝိသီကဇာဝိရမေဒါပါဠိတော်ရင်းမယ်ဒါကဝိပဿနာရှုတဲ့နေရာမှာဝိပဿနာရှုခွင့်ရှုခွက်အတွက်ဝိပဿနာရှုဖို့ရန်မြတ်စွာဘုရားနိဗ္ဗာန်ထားတဲ့ပါဠိအဲ့တော့ဝိပဿနာရှုတဲ့နေရာမှာမြတ်စွာဘုရားပြောထားတဲ့စကားအရာဆိုရင်ဝိသီ၄ခုရဲ့လို့မပါတော့ဘူးเนาะစိတ်ပေါင်း50လည်းမပါတော့ဘူးမျက်စိကြည့်နေအစင်းနဲ့တိုက်တာနဲ့တပြိုင်နက်မျက်စိပေါ်သွားပြီတန့်ပေါ်သွားပြီမျက်စိတန့်ပေါ်သွားပြီဆိုတာနဲ့ယောက်ျားမိန်းမအဖြူအနေကြောင့်ကြာအလုံးသိသွားပြီလို့ဆိုလိုတယ်ပါတယ်เนาะကနသိညုံမာတော့ကဝိသီဘယ်နှခုကြာပြီးမှသိတော့ဝိသီ၄ခုစိတ်ပေါင်း50ဒီပုံရနော်သတ်မှတ်ချက်50အဲ့ဒါလောက်50ကျော်လွန်ပြီးမှယောက်ျားမိန်းမပါပဲလို့သိလိုက်တာဆရာတော်မြတ်စွာဘုရားသခင်ကတော်မြတ်ကြီးဟောတဲ့ပါဠိရဆိုလို့ရှိရင်ဒီလောက်ဝိသီတွေလွန်မြောက်ပြီးမှသိစရာမလိုဘူးဒီလောက်အထိသိစေမဟုတ်ဘူးမျက်စိကြည့်နေဆင်းနေတန်းလိုက်တာနဲ့တပြိုင်နက်ပါစိတ်ပေါ်လဲအမြင်စိတ်တက်ပြီးရှုလို့ရတယ်နော်ကြည်လိုက်တယ်မြင်တယ်မြင်စိတ်ပေါ်တယ်တော်ပြီကြံတဲ့ဒီတဲမှာကြော်လွန်သွားတယ်မသိလိုက်ဖဲနဲ့ကြော်လွန်သွားတဲ့စိတ်တွေကထက်ကြည့်စရာမလိုဘူးနော်ထက်ကြည့်စရာမလိုဘူးဆလိုရင်းကတော့ဝိထီတက်တစ်ခုချင်းတစ်ခုချင်းအသေးစိတ်လိုက်ကြည့်စရာမလိုဘူးမျက်စိနဲ့အစင်းနဲ့တိုက်လိုက်တာနဲ့တကယ်နဲ့မြင်စိတ်ပေါ်တယ်အဲ့ဒါကိုသာမိအောင်ကြည့်မြင်စိတ်ကလေးပေါ်ပြီဟုတ်ပြီအဲ့ဒီမြေစိတ်ပေါ်တဲ့အခါကျတော့လည်းပဲအဲ့ဒီမြေစိတ်မှာဝေဒနာ၃မျိုးပါတယ်။အပါဠိတော်စကားနော်။သက္ကောသာပရိသရိပိသာဝိသိသကုဝိညာဏတိဏ္ဏတင်္ဂတိဖတ်သော၃ပါးပေါင်းလိုက်တာဖတ်တာ။နော်၃ပါးပေါင်းလိုက်တာဖတ်တာ။၃ပါးပေါင်းလိုက်တာဖတ်တာ။ဖတ်တာပစ္စယဝေဒနာဖတ်တာကြောင့်ဝေဒနာဖြစ်တဲ့ဒုက္ခဝါဒုက္ခဝါအဒုက္ခမတုခဝါဒီလိုဆိုတာကိုတေနတင်္ဂတိဖတ်သောဖတ်တာပစ္စယဝေဒနာဒုက္ခဝါဒုက္ခဝါအဒုက္ခမတုဒုက္ခဝါဝေဒနာဒုက္ခဝါဝေဒနာအဒုက္ခမတုဒုက္ခဝါဝေဒနာဆိုလိုရင်းကတော့မြင်စိတ်ပေါ်တာနဲ့တပြိုင်နက်ဝေဒနာဘယ်နှချက်ဝေဒနာဘယ်နှခု၃ခုဖြစ်သွားပြီနော်မြင်စိတ်ပေါ်တာနဲ့တပြိုင်နက်ဝေဒနာ၃ခုဖြစ်သွားပြီဒါမြတ်စွာဘုရားကခြုံပြောလိုက်တဲ့သဘောပေါ့နော်ပေါ်ကြံတဲ့စိတ်တွေမပါဘူးလားဒီလိုတော့မပါဘူးလို့ဆိုလိုတာမဟုတ်ဘူးမပါဘူးလို့ဆိုလိုတာမဟုတ်ဘူးဒါပေမဲ့ဝိပဿနာရှုတဲ့နေရာမှာဒီလောက်အသေးစိတ်လိုက်နေဖို့မလိုဘူးဆိုတဲ့အသေးပင်မျိုးเนาะအဲ့တော့မြင်လိုက်တယ်မြင်လိုက်ပြီးတာနဲ့တပြိုင်နက်ဒုက္ခဝါဒုက္ခဝါအဒုက္ခမတုခဝါဒုက္ခဝေဒနာသလကောင်ဒုက္ခဝေဒနာသလကောင်အဒုက္ခမတုခလို့ခေါ်တဲ့ဥပိ္ပခဝေဒနာသလကောင်ဝေဒနာဘယ်နှမျိုးဖြစ်တယ်ဝရဏ3မျိုးတည်းက1မျိုးမျိုးဖြစ်တယ်။အေးစစ်စစ်လေးနားတော့နော်။မတူဘူးနော်။သိညုံသွားနဲ့ပါဠိတော်သွားမတူဘူးနော်။အဲ့ဒါပါဠိတော်သွားကသိညုံတော်လားနေစရာမလိုဘူး။မျက်စိကနေအစင်းကိုတိုက်လိုက်တယ်။မျက်စိပေါ်တယ်။မျက်စိပေါ်ပြီးတာနဲ့ကြိုက်ရင်ဒုက္ခမကြိုက်ရင်ဒုက္ခ။ကောင်းတယ်လို့သမတ်ရင်ဒုက္ခမကောင်းဘူးသမတ်ရင်ဒုက္ခ။အမှုမဲ့မှတ်မဲ့ဆိုရင်ဥပိ္ပခပြီးသွားပြီ။ဒါလောက်ရှုနိုင်ရင်ဝိပဿနာဖြစ်တယ်ဆိုတဲ့အတိပ္ပယ်ပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါလောက်ကိုရှုနိုင်ရင်ဝိပဿနာဖြစ်နိုင်တယ်အဲ့တော့ကောင်းတယ်လို့သတ်မှတ်ရင်ဒုက္ခဝေဒနာအော်ဒုက္ခဝေဒနာလေးဖြစ်သွားပြီသိလိုက်မကောင်းဘူးလို့သတ်မှတ်ရင်ဒုက္ခဝေဒနာအော်ဒုက္ခဝေဒနာလေးဖြစ်နေပြီသိလိုက်အလယ်လအမှုမှန်မှန်နေလိုက်ရင်ဥပိ္ပခဝေဒနာအော်ဥပိ္ပခဝေဒနာလေးဖြစ်သွားပြီလို့သိလိုက်နော်အဲ့ဒီလိုမသိဘူးဆိုရင်ဒုက္ခဝေဒနာနောက်မှတဏှာဒုက္ခဝရဏနောက်မှာဒေါသဥပိ္ပခဝရဏနောက်မှာမောဟကိလေသာဆက်သွားလိုက်မယ်ကိလေသာဆက်သွားရင်တဏှာဥပါဒါကမ္မဘဝဇာတိစရမရဏပဋိစ္စသမုပ္ပါဒ်လည်သွားပြီဟုတ်တယ်မလားအဲ့ဒီတော့ခုနစကားပြန်ပြီးတော့ပြောရမယ်ဆိုရင်မျက်စိနဲ့ဆင်းနဲ့တိုက်လိုက်တာနဲ့တပြိုင်နက်မြင်စိတ်ပေါ်တယ်မြင်စိတ်ပေါ်ပြီးတာနဲ့အဲ့ဒီမြင်စိတ်နဲ့တွဲပြီးတော့ဝရဏတွေဖြစ်တယ်ဘာဝေဒနာလဲဒုက္ခသောလကောင်ဒုက္ခသောလကောင်ဥပိ္ပခသောလကောင်ဒီတော့မြင်စိတ်ကိုရှုမြင်စိတ်ကိုရှုဆိုပေမဲ့လို့လည်းပဲအဲ့ဒီမြင်စိတ်ထဲမှာဝေဒနာပါသွားတယ်
ဒါပြောတာနော်အဲ့တော့စဝိဆာယထမပြောတာကသိညုန်ဤဉာဏ်စိတ်မှာဥပိ္ပခာကြားစိတ်မှာဥပိ္ပခာနာစိတ်မှာဥပိ္ပခာစားစိတ်မှာဥပိ္ပခာညာနာကောင်းစိတ်မှာဒုက္ခဒုက္ခတွေးတောစိတ်မှာအောမနတာဒေါမနတာဥပိ္ပခာဒီလိုမလားအဲ့တော့ဆက်ရဖုန်းနေနေရသိစိတ်လုံးအားကြီးတဲ့အခါကျတော့ရှုရတာတကယ်ရှုကြည့်တော့ဒီလောက်အထိရဖို့ဆိုတာတောင်ယောင်တောင်ယောင်ညံနဲ့မဖြစ်ဘူးเนาะတောင်တောင်ညံနဲ့မပြအပင်ရှင်စိတ်နဲ့ရှုမှတိတိကျကျတလုံးချင်းတလုံးချင်းရနိုင်လိမ့်မယ်လို့အဲ့ဒီလိုပဲသဘောပေါက်တယ်เนาะအဲ့ဒီတော့ပါဠိတော်နည်းအရရှုမယ်ဆိုလို့ရှိရင်မြင်လိုက်တဲ့ဝေဒနာတစ်ခုခုဖြစ်သွားပြီကြာရင်ဒုက္ခဝေဒနာမကြာရင်ဒုက္ခဝေဒနာအမှုမဲ့မှန်မဲ့ဆိုရင်ဥပိ္ပခဝေဒနာဟောမြင်စိတ်ပေါ်လိုက်တာနဲ့တပြိုင်နက်ဝေဒနာတန်းဖြစ်သွားပြီကြားစိတ်ပေါ်လိုက်တာနဲ့ဝေဒနာတန်းဖြစ်သွားပြီဖြစ်တဲ့ဝေဒနာကလည်းဥပိ္ပခရဲ့လို့မဆိုလိုဘူးဒုက္ခသာလကောင်ဒုက္ခသာလကောင်ဥပိ္ပခသာလကောင်တကယ်တကယ်လက်တွေ့ရှိကြည့်တော့ဒီတိုင်းပဲသွားတွေ့တာပဲနော်ဒီတိုင်းပဲသွားတွေ့တာပဲမြင်လိုက်တယ်မျက်စိထဲမှာချိုးကြတာမြင်ရင်စိတ်ထဲမှာချမ်းသာသွားတယ်ဒုက္ခမျက်စိထဲမှာချိုးမကြတာမြင်ရင်စိတ်ထဲမှာဆင်းရဲသွားတယ်ဒုက္ခအမှုမှန်မှန်ပဲဥပိ္ပခပြုထားလိုက်ရင်ဥပိ္ပခဟောလက်တွေ့ရှုကြည့်လိုက်တော့လည်းဒါပဲတွေ့တာပဲဖះဟောတာလည်းဒါပဲဟောတာပဲเนาะနားထောင်လိုက်ဒီတိုင်းပဲကြားတယ်ကြားစိတ်ပေါ်တယ်အဲ့ဒီအတန်ကလေးနဲ့ပတ်သက်လို့ကိုနားနဲ့သိနဲ့အပြောဆိုလေးများကြားလိုက်ရရင်ဒုက္ခမသိနဲ့အပြောဆိုလေးများကြားလိုက်ရရင်ဒုက္ခဩပြောချင်တာပြောกว่าမသိကြအောင်ဆောင်နေလိုက်တော့ဥပိ္ပခဒါပဲအသုံးမျိုးဖြစ်တာပဲเนาะအဲ့တော့တကယ်တမ်းရှုကြည့်လိုက်တဲ့အခါကျတော့ဒုက္ခပဲဖြစ်တဲ့ဒုက္ခလို့ရှုဒုက္ခဖြစ်တဲ့ဒုက္ခလို့ရှုဥပိ္ပခဖြစ်တဲ့ဥပိ္ပခလို့ရှုအဲ့ဒီလိုရှုတော့အဲ့ဒီလိုဝေဒနာကိုရှုတဲ့အချိန်မှာပဲမြင်စိကြားစိစားတဲ့စိတ်တွေကိုလည်းပဲရှုပြီးသားဖြစ်သွားပြီ။ဒါဖြစ်လို့တော့စိတ်ဖြစ်တဲ့အချိန်မှာဝေဒနာဆိုတဲ့စတိတိလည်းဖြစ်တဲ့စိတ်ကရင်နဲ့တူတဲ့ဝေဒနာတဲ့စတိတိကစိတ်နဲ့တူတဲ့ရည်ထဲမှာဆင်းမို့ဖြုတ်ထွက်လိုက်ရင်ဘယ်ကဆေးဘယ်ကရည်ခွဲလို့မရသလိုစိတ်နဲ့စတိတိကလည်းပဲခွဲလို့မရဘူးဒီလိုမဟုတ်လားအဲ့တော့ဖန်ခွဲသည်ယုံနဲ့ယုံသည်ဖန်ခွဲနဲ့တူတယ်လို့ခုနပြောထားပြီးပြီနော်အဲ့တော့ဖန်ခွဲကလေးယူခဲ့စမ်းမှဆိုရင်ရည်ပါလာတယ်ရည်ယူခဲ့စမ်းမှဆိုရင်လည်းဖန်ခွဲပါလာမယ်ဒါခွဲလို့မရဘူးနော်ရည်ယူခဲ့စမ်းမှဆိုရင်ဘာပါလာမလဲဖန်ခွဲပါလာမယ်ဖန်ခွဲထမရည်ထည့်ထားတာကိုရည်ယူခဲ့စမ်းမှဆိုရင်လည်းဖန်ခွက်ပါလာမယ်ဆင်းလည်းပါလာမယ်အာဖန်ခွက်ယူခဲ့စမ်းမှဆိုရင်လည်းရေလည်းပါလာမယ်ဆင်းလည်းပါလာမယ်နော်အတူတူတော့အတူတူပဲဒါပေမဲ့ရောပုံနှောပုံဖြစ်ပုံချင်းကြတော့ဆင်းနဲ့ရေနဲ့ရောထားတာကတစ်ခုနဲ့တစ်ခုခွဲမရအောင်ရောတာဟုတ်တယ်မလားဆင်းနဲ့ရေနဲ့ရောနေတာကတစ်ခုနဲ့တစ်ခုခွဲမရအောင်ရောတာဖန်ခွဲနဲ့အတူတူဖြစ်နေတဲ့ဆိုတာကတစ်ခုနဲ့တစ်ခုရောမရအောင်ရောခွဲမရအောင်ရောတာဟုတ်ရဲ့လားဖန်ခွဲကတတ္တရေကတတ္တခွဲလို့ရတယ်နော်ဖန်ခွဲကတတ္တရေကတတ္တခွဲလို့ရတယ်ဆေးမှုန့်နဲ့ရေနဲ့ကြတော့ခွဲလို့ရရလားအေးအဲ့ဒီဥပမာလို့ပေါ့ဟောဖန်ခွဲကလေးယူခဲ့စားဆိုတော့ရေလည်းပါတယ်ဆေးလည်းပါတယ်သုံးမျိုးလုံးပါတယ်ဒါပေမဲ့လို့ဖန်ခွဲကတတ္တရေနဲ့ဆေးကတတ္တဆိုတာတော့နားကြည့်လိုက်တဲ့ပုံကိုကြည့်လိုက်တာနဲ့တပြိုင်နက်နားမလဲဘူးလားနားလဲသွားလားအဲ့ဒီလိုပဲစိတ်နဲ့စတိတိကခွဲမရအောင်ရောထားတာယုတ်ကတော့တတတတပဲမဲ့လို့ယုတ်ဖြစ်တဲ့အချိန်မှာစိတ်စတိတိဖြစ်တယ်စိတ်စတိတိဖြစ်တဲ့အချိန်မှာယုတ်ဖြစ်တယ်နော်ယုတ်ဖြစ်တဲ့အချိန်မှာစိတ်စတိတိဖြစ်တယ်စိတ်စတိတိဖြစ်တဲ့အချိန်မှာယုတ်ဖြစ်တယ်အတူတူတော့အတူတူပဲသဟဇတာနည်းနဲ့အတူတူဖြစ်နေတာပဲဒါပေမဲ့စိတ်နဲ့စတိတိကခွဲလို့မရဘူးယုတ်နေကြတော့ခွဲလို့ရတယ်ဒါကြောင့်ယုံ난ယုံ난เนี่ยဒီလိုပြောတာပေါ့ဟုတ်လားယုံ난ကွဲပါစေဆိုတာဒီလိုပြောတာဟုတ်ပြီအဲ့တော့ဟောရိခန္ဓာ၅ပါးနိုင်ဝိညာဏယောသလရဏဖသဝရဏတရခန္ဓာ၅ပါးဒီတလုံးချင်းတလုံးချင်းပြောထားပြီမဲ့တကယ်ဖြစ်တဲ့အခါကျတော့အတူတူပေါင်းဖြစ်တာပေါင်းဖြစ်တဲ့အခါကျတော့လည်းမြင်လိုက်တာနဲ့တပြိုင်နက်ဘယ်မှာသွားပြီးတော့ထင်ရှားသွားလဲဝေဒနာကြားလိုက်တာနဲ့တပြိုင်နက်ဝေဒနာနားလိုက်တာနဲ့တပြိုင်နက်ဝေဒနာစားလိုက်တာနဲ့တပြိုင်နက်ပြီးတော့ခန္ဓာငါးပါးအတူတူဖြစ်တဲ့နေရာမှာဘယ်လိုကထင်ရှားသွားလဲဒီတော့ဝေဒနာလေးသည်ပစ္စုပန်တဲ့တဲ့တရားလေးလို့ဒီလိုသဘောထားလိုက်ဟုတ်တယ်မလား အဲတခုတည်းလားဆိုတော့တခုတည်းတော့မဟုတ်ဘူးဝိညာဏယုတ်သလာရဏဖတ်တာဝေဒနာသူတို့ဒီပစ္စုပန်အဲသူတို့ကပစ္စုပန်ဆိုတော့သူတို့မတိုင်ခင်ကဘယ်လိုရှိတော့ဝိဇာနဲ့သင်္ခါရသူတို့ကအတိတ်ဒီလိုမလားဒီဘက်ကကြည့်လိုက်တဲ့အခါကျတော့ဘယ်လိုတွေရှိတော့တဏှာဥပါဒံကာမဘဝစာတိသရမရဏသူတို့ဒီပစ္စုပန်တည်းတဲ့ကိုထောက်ကြည့်လိုက်မယ်ဆိုသူတို့ကအနာဂတ်လို့ခေါ်နိုင်တယ်ဘဝအနေနဲ့ကြည့်မ ဆိုရင်နံပါတ်1နဲ့နံပါတ်3ဒီပစ္စုပန်ဖြစ်စဉ်အနေနဲ့နည်းနည်းညော်သလိုလိုပဲနော်ဖြစ်စဉ်အနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဟုတ်လားတခါတခါတဏှာတို့ဥပါဒဏ်တို့သည်ဝိညာဏယောသလရဏဖတ်တဝရဏနဲ့သွားရောတာရှိသလိုမရောတာလည်းရှိတယ်ရောတယ်ဆိုတာကတဲ့ဝိညာဏသလရဏဖတ်တဝရဏနဲ့အတူတူသွားပေါင်းတာတော့မဟုတ်သေးဘူးနော်သရဏမှာတဏှာဖြစ်တယ်သရဏမှာတဏှာဖြစ်တယ်ဝိညာဏယောသလရဏဖတ်တဝရဏကဝိတိတစ်ခုတဏှာဖြစ်တာကဝိတိတစ်ခုဝိတိရင်းတော့မတူဘူးဒါပေမဲ့ဖြစ်တာချင်းကသိမ့်နေတဲ့အခါကျတော့အတူတူဖြစ်တယ်လို့ပြောမှဆိုပြောလို့ရသွားတာပေါ့နော်ကောမရတိတော့အားလုံးပေါင်းပြောလိုက်ရင်နံပါတ်1ခွနဲ့နံပါတ်3ခွကပစ္စုပန်တခုချင်းတခုချင်းခွဲပြလိုက်မယ်ဆိုရင်နံပါတ်2ခွက်ကပစ္စုပန်နံပါတ်2ခွက်ကိုထောက်ရင်နံပါတ်3ခွက်ဒီအနာကဟုတ်လားဘဝအနေနဲ့ပြောရင်2ခွက်နဲ့3ခွက်ကပစ္စုပန်1ခွက်ကအတိတ်4ခွက်ကအနာကဖြစ်စဉ်စိတ်တည်းဖြစ်စဉ်စိတ်ရဲ့ဖြစ်စဉ်အနေနဲ့ပြောမယ်ဆိုရင်နံပါတ်2ခွက်ကပစ္စုပန်3ခွက်ကအနာကနော်အဲ့ဒီလိုဖြစ်တဲ့အခါကျတော့လောလောဆယ်ဖြစ်စေသည်ဘယ်နေရာလေးလဲလို့မေးရင်တော့ဝေဒနာပဲအဲ့ဒီဝေဒနာလေးဖြစ်လာပြီဆိုတဲ့အခါကျတော့အဲ့ဒီဝေဒနာလေးကိုအကြောင်းပြုပြီးတော့သာယာတ္တမဲ့နေတဲ့ရင်တဏှာအဲစိတ်ထဲမှာသဘောမကျရင်ဒေါသအမှုမဲ့မဲ့နေရင်မောဟနော်အဲ့ဒီတဏှာရဲ့ဒေါသရဲ့မောဟရဲ့ဖြစ်သွားပြီဆိုရင်အဲ့ဒီတဏှာဒေါသမောဟဆိုတဲ့ကိလေသာအားလုံးပေါက်လိုက်တော့တဏှာနော်ခွဲပြောရင်တဏှာရဲ့ဒေါသရဲ့မောဟရဲ့ပေါင်းပြောရင်တဏှာဘယ်လိုတော့အဲ့တော့တဏှာလို့ရေးထားပြီးမဲ့လို့တဏှာတစ်လုံးနဲ့လို့မမှတ်နဲ့ပေါင်းပြောရင်ပါလေတဏှာခွဲပြောရင်တဏှာရဲ့ဒေါသရဲ့မောဟရဲ့နော်အဲ့ဒီတော့တဏှာနေရာမှာတဏှာတစ်လုံးနဲ့လို့ပဲမอยู่ပါနဲ့ဒေါသလည်းဖြစ်တယ်မောဟလည်းဖြစ်တယ်ပရိစ္ဆသမုပ္ပါဒ်နည်းနဲ့ကြည့်မယ်ဆိုရင်တော့တဏှာလို့ပြောခြင်းပြောဒါပေမဲ့လို့လည်းပဲပါဠိတော်မှာเนาะဒုက္ခဝရဏအကြောင်းတဏှာဖြစ်တဲ့ဒုက္ခဝရဏအကြောင်းဒေါသဖြစ်တဲ့ဥပေက္ခဝရဏအကြောင်းမောဟဖြစ်တယ်လို့ဒီလိုခွဲပြီးတော့ပြောလိုက်တဲ့အခါကျတော့တဏှာရဲ့ဒေါသရဲ့မောဟရဲ့ဒီသုံးမျိုးဖြစ်နိုင်တယ်လို့သဘောပေါက်ထားလိုက်ပါအေးစစ်စစ်မှန်เนาะဟုတ်ပြီအဲ့ဒီတော့အဲ့ဒီသုံးမျိုးထဲမှာအဓိကကဘယ်လိုလဲတဏှာတဏှာဖြစ်သွားပြီဆိုရင်ဥပါဒါဖြစ်မယ်ဥပါဒါဖြစ်ရင်ကာမဘဝဖြစ်မယ်အဲ့ဒီသုံးမျိုးဖြစ်ရင်အနာကတန္တရာသွားပြီပရိစ္ဆသမုပ္ပါဒ်ဆင်းတန်းသွားပြီဒီတော့အနာကတန္တရာနောက်ဘဝနောက်ဘဝနောက်ဘဝတွေရဖို့ဘလူကနေဥဆောင်ပြီးတော့ပို့ပေးလိုက်တော့တဏှာဟာဒီလိုကြားသွားတာကောနော်အနာကတန္တရာကြီးကျင်လည်အောင်ဘလူကနေဥဆောင်ပြီးပို့ပေးလိုက်တာလေအနာကတန္တရာလည်းပတ်အောင်ဘလူကလှည့်ပေးလိုက်တာလေတဏှာဒီတော့အနာဂတ်သန္တာမလဲခြင်းจิตနာကိုတတ်ဒီလိုပြောတာကိုနော်အနာဂတ်သန္တာမလဲခြင်းဘာဖြစ်တော့စဏာကိုတတ်ဟောအတိတ်ကာလကြတော့လောလောဆယ်ရောက်ဆဲအချိန်ကနေနောက်ကိုပြန်ကြည့်လိုက်ရင်နောက်ကဟာအလုံးသည်အတိတ်နော်မနေ့ကဖြစ်ခဲ့တာလည်းအတိတ်ပဲတနေ့ကဖြစ်ခဲ့တာလည်းအတိတ်ပဲဘဝအနေနဲ့ပြောမယ်ဆိုအရင်ဘဝသည်အတိတ်ပေါ့ဒီအကွက်၄ကွက်မှာတော့ကာလက၃မျိုးပဲရှိတယ်အတိတ်ရဲ့ပစ္စုပန်ရဲ့အနာဂတ်ရဲ့အဲ့ဒီမှာလည်းပဲဘဝနဲ့ပိုင်းထားတာဖြစ်တဲ့အတွက်အနာဂတ်ကိုအရင်ဘဝအနာဂတ်ကိုနောက်ဘဝလို့သတ်မှတ်တယ်အတိတ်ကိုလည်းအရင်ဘဝလို့သတ်မှတ်တယ်ဒါပရိစ္ဆေသမုပ္ပါဒ်ကသတ်မှတ်တာနော်ဒါတော့ပရိစ္ဆေသမုပ္ပါဒ်နည်းရပြောမယ်ဆိုရင်နံပါတ်1ကွယ်သည်အခုဘဝလားအတိတ်ဘဝလားနံပါတ်4ကွယ်သည်အခုဘဝလားနောက်ဘဝလားအဲနောက်ဘဝဒီတော့အတိတ်ဘဝအားလုံးသည်နံပါတ်1ကွယ်ထမှာပါတယ်အနာဂတ်ဘဝအားလုံးသည်နံပါတ်4ကွယ်ထမှာပါတယ်အနာဂတ်ဘဝရောက်သွားတာဘယ်လိုကပို့ပေးလိုက်လို့လဲ တဏ္ဍာကပုံပေးလိုက်အခုလောလောဆယ်ပြစ္ဆုတ်ပံဘဝရောက်လာတာဘလူကပုံပေးလိုက်လို့လဲအဝိဇ္ဇာကပုံပေးလိုက်လို့ဒါအခြေခံပဲနော်ဒါအခြေခံပဲအဲ့ဒါကိုနည်းနည်းလေးချက်ပြောမယ်ဆိုရင်မူလနဲ့ပြန်တဲ့သန္တာလေပုံလေးကိုပြောပြသားမှာဆိုတဲ့အခါကျတော့အဝိဇ္ဇာကစပြောရမှာပေါ့အဝိဇ္ဇာကဘာလဲမသိတာအဝိဇ္ဇာကဘာမသိတော့သစ္စာမသိတာဘာသစ္စာမသိတော့အဓိကကဒုက္ခသစ္စာမသိတာဒုက္ခသစ္စာမသိဘူးဆိုတော့ဒုက္ခသစ္စာပမာရှိရထားတဲ့ခန္ဓာမှာလည်းရှိတယ်အတိတ်ခန္ဓာမှာလည်းဒုက္ခသစ္စာရှိတယ်ပြစ္ဆုတ်ပါခန္ဓာမှာလည်းဒုက္ခသစ္စာရှိတယ်အနာဂတ်ခန္ဓာမှာလည်းဒုက္ခသစ္စာရှိတယ်အတိတ်ခန္ဓာကတော့လွန်ပြီးပြီမလို့ထားလိုက်တော့လောလောဆယ်ပြစ္ဆုတ်ပါခန္ဓာသည်ဒုက္ခသစ္စာအဲဒီဒုက္ခလောလောဆယ်ပြစ္ဆုတ်ပါခန္ဓာသည်ဒုက္ခသစ္စာပါပဲလို့မသိတာအဝိဇ္ဇာလောလောဆယ်ဒုက္ခသစ္စာခန္ဓာလောလောဆယ်ပြစ္ဆုတ်ပါခန္ဓာကိုဒုက္ခသစ္စာပါပဲလို့မသိတော့နောက်ရလဒ္ဒခန္ဓာကိုကောဒုက္ခသစ္စာပါပဲလို့သိရလားမသိဘူးအဲ့တော့ဩမိမိတို့ရထားတဲ့ခန္ဓာသည်ခန္ဓာ၅ပါးဖြစ်တယ်အဲ့ဒီခန္ဓာ၅ပါးသည်ဖြစ်ပြီးပြည့်တတ်တဲ့သဘောရှိလို့ဒုက္ခသစ္စာဖြစ်ပါတယ်အဲ့ဒီဒုက္ခသစ္စာကိုဒုက္ခသစ္စာပါပဲလို့မသိတာသည်အဝိဇ္ဇာရဲ့သဘောဖြစ်ပါတယ်ပစ္စုပန်ခန္ဓာ၅ပါးကိုဒုက္ခသစ္စာပါပဲလို့သိမှထားသည့်အတွဲနောက်အနာကရလဒခန္ဓာကိုလည်းပဲဒုက္ခသစ္စာပါပဲလို့သူမသိပါဘူးအဲဒီလိုမသိတဲ့အခါကျတော့နောက်အနာကမိမိတို့ကုသိုလ်ပြုတိုင်းပြုတိုင်းနောက်အနာကမှာလူဘဝရရပါလို့ဤနတ်ဘဝရရပါလို့ဤလူချမ်းသာရရပါလို့ဤနတ်ချမ်းသာရရပါလို့ဤလို့တဏှာနဲ့ဆုတောင်းလိုက်ပါတယ်အဲ့ဒီလိုဆုတောင်းလိုက်တဲ့အတွက်နောက်ဘဝတစ်ခုရလာပါတယ်အဲ့ဒီရလာတာသည်ဝိညာဉ်နာယုတ်သလာယရဏခန္ဓာဝေဒနာဖြစ်ပါတယ်ဒါကြောင့်မလို့ဝိညာဉ်နာယုတ်သလာယရဏခန္ဓာဝေဒနာဆိုတဲ့ဟောဒီရလာတဲ့ပြစ္ဆုတ်ပံခန္ဓာကိုပြစ္ဆုတ်ပံခန္ဓာသည်အတိတ်အဝိဇ္ဇာဥစည်းတဲ့တဏှာအတိတ်အဝိဇ္ဇာဥစည်းတဲ့သင်္ခါရကြောင့်ရလာတာဖြစ်တဲ့အတွက်ပြစ္ဆုတ်ပံသန္တရာကျင့်လဲအောင်အတိတ်တုန်းကအဝိဇ္ဇာကပြုလုပ်ပေးလိုက်တာပါဟုတ်ရဲ့လားအတိတ်တုန်းကအဝိဇ္ဇာကပြုလုပ်ပေးလိုက်တာပြောတဲ့အခါကျတော့နော်ပြောတဲ့အခါကျတော့အဝိဇ္ဇာကိုပြောတော့အခုပဲရှိနေတယ်လို့ဒီလိုပဲပြောရတာပေါ့အခုပဲရှိနေတယ်လို့ပြောမှလည်းသဘောပေါက်မှာကိုအဲ့တော့ပြန်ပြောလိုက်မယ်မိမိတို့ရထားတဲ့ခန္ဓာ၅ပါးသည်ဖြစ်ပြီးရင်ပြတ်တဲ့သဘောရှိလို့ဒုက္ခသစ္စာဖြစ်ပါတယ်အဲ့ဒီဒုက္ခသစ္စာဖြစ်သောခန္ဓာ၅ပါးကိုဒုက္ခသစ္စာပါပဲလို့မသိခြင်းဟာအဝိဇ္ဇာရဲ့သဘောဖြစ်ပါတယ်ပြစ္ဆုတ်ပါခန္ဓာ၅ပါးကိုမှဒုက္ခသစ္စာမှမသိတဲ့အခါကျတော့အနာကရလဒခန္ဓာကိုလည်းပဲဒုက္ခသစ္စာပါပဲလို့သူမသိပါဘူးအဲ့ဒီလိုမသိတာလည်းအဝိဇ္ဇာရဲ့လက်ချက်ဖြစ်ပါတယ်အဲ့ဒီလိုမသိတဲ့အတွက်ကုသိုလ်ပြုတိုင်းပြုတိုင်းလူချမ်းသာရရပါလို့ဤနတ်ချမ်းသာရရပါလို့ဤလို့ဆုတောင်းပြီးတော့ကုသိုလ်ပြုမိပါတယ်အဲ့ဒီလိုကုသိုလ်ပြုမိလို့နောက်ဘဝမှာခန္ဓာ၅ပါးအသိပြန်ရပါတယ်သန္တာကျင့်လဲတော့ပါတယ်အဲ့ဒီလိုသန္တာကျင့်လဲအောင်အဝိဇ္ဇာကနေပြီးတော့ပြုလုပ်ပေးလိုက်တာပါဒါကြောင့်သန္တာကျင့်လဲခြင်းရဲ့အစဟာအဝိဇ္ဇာဖြစ်ပါတယ်တစ်ချက်ဟုတ်တယ်မလားဒါအဝိဇ္ဇာကိုသာပေးပြောလိုက်တာနော်အဝိဇ္ဇာကမသိတာမသိမှုကိုသာပေးပြောလိုက်တာတဏှာထည့်ခြင်းလဲထည့်မထည့်ခြင်းလဲနေကိစ္စမရှိဘူးနော်အဝိဇ္ဇာကိုသာပေးပြောလိုက်တာအဝိဇ္ဇာနဲ့သန္တာလေပုံလေးကိုသာပေးပြောလိုက်တာဒီလိုမဟုတ်လားအဝိဇ္ဇာကမသိတာမသိတာလေးကိုပုံပေါ်အောင်ပြောပြတဲ့အခါကျတော့အဲ့ဒီမသိမှုနဲ့ဩလူဘဝနတ်ဘဝဝိချမ်းသာနတ်ချမ်းသာရလို့ကြောင့်ကောင်းမှုတွေပြုတဲ့အခါကျတော့အနာကနောက်ဘဝမှာလူချမ်းသာတော့ပြန်ရပါရဲ့နတ်ချမ်းသာတော့ပြန်ရပါရဲ့ဒါပေမဲ့လူချမ်းသာဆိုတာလည်းဖြစ်ပြက်ဒုက္ခသစ္စာခန္ဓာ၅ပါးဖြစ်တဲ့အတွက်ဒုက္ခသစ္စာနတ်ချမ်းသာဆိုတာလည်းခန္ဓာ၅ပါးဖြစ်လို့ဒုက္ခသစ္စာဒုက္ခသစ္စာသာပြန်ရပါတယ်ဒုက္ခသန္တရာကြီးကျင်လည်တော့ပါတယ်အဲဒီလိုဒုက္ခသန္တရာကြီးကျင်လည်တော့အောင်ပြုလုပ်ပေးလိုက်တဲ့အကြောင်းတရားသည်အဝိဇ္ဇာဖြစ်ပါတယ်ဒီလိုချက်ရပါကိုဟုတ်တယ်မလားအဲဒါကြောင့်အဝိဇ္ဇာကြောင့်သန္တရာနေတာဟုတ်ပြီအဲဒါခန္ဓာ၅ပါးတော့ရသွားပြီဒုက္ခသစ္စာတော့ရသွားပြီရသွားတဲ့အခါကျတော့နောက်တစ်ခုပြန်ဆက်မယ်၃ခွက်နဲ့၄ခွက်ပြန်ဆက်မယ်အဲဒီလိုဆက်တဲ့အခါတော့ဘလို့အမှုနေပြောမလဲတဏှာမှုနေပြောရတော့မှာတဏှာမုန်းတယ်ပြောပေမဲ့လည်းမသိမှုအဝိဇ္ဇာတော့ခြံထားလို့ရပါမလားနည်းနည်းလေးတော့ထည့်လိုက်ပေါ့နော်ဟောပြီးလောလောဆယ်ရထားတဲ့ခန္ဓာ၅ပါးသည်ပြစ္ဆုတ်ပါခန္ဓာဖြစ်လောလောဆယ်ရထားတဲ့လူဘဝသည်ခန္ဓာ၅ပါးဖြစ်ပါတယ် မျက်စိနဲ့မြင်တဲ့အခါကျတော့လည်းပဲမြင်စိတ်ခန္ဓာ၅ပါးပေါ်ပါတယ်နားနဲ့ကြားတဲ့အခါမှကြားစိတ်ခန္ဓာ၅ပါးပေါ်ပါတယ်နှာခေါင်းနဲ့နားထောင်နဲ့နှာခေါင်းနဲ့ရှုပ်ရှားတဲ့အခါမှနားစိတ်ခန္ဓာ၅ပါးပေါ်ပါတယ်လျှာနဲ့စားတဲ့အခါမှစားစိတ်ခန္ဓာ၅ပါးပေါ်ပါတယ်ကာယကျင့်တဲ့ဒုတိယအခါမှဒုတိယစိတ်ခန္ဓာ၅ပါးပေါ်ပါတယ်မနောနဲ့ဒုတိယအခါမှဒုတိယစိတ်ခန္ဓာ မှာကိုဟုတ်တယ်မဟုတ်လားအဲ့ဒီနေရာမှာဒိဋ္ဌိဆိုတဲ့တရားကလေးရဲ့ပုဂ္ဂတ္တတဘာဆိုတဲ့တဘာဝကလေးကိုထည့်သွင်းပြောလိုက်တော့မှတဏှာသဘောကပုံထင်ရှားလာတာပေါ့နော်သားလို့ထင်ပြီးတော့ခင်းတယ်သမီးလို့ထင်ပြီးတော့ခင်းတယ်မြေးလို့ထင်ပြီးတော့ခင်းတယ်ပုဂ္ဂတ္တတဘာငါးတဘာယောက်ျားမိန်းမအမိနဲ့ခင်းတယ်အရိယထင်နေတဲ့ခင်မှုမိမှုတဏှာသာယောစဉ်တွေဖြစ်လာတဲ့အခါကျတော့အဲ့ဒီတဏှာကနော်မိမိမြင်လိုက်ရတဲ့အစင်းတိုင်းအစင်းတိုင်းအပေါ်မှာအဲ့ဒီတဏှာနဲ့သာယာမိတယ်နားနဲ့ကြားလိုက်ရတဲ့အတန်းနဲ့အတန်းနဲ့အပေါ်မှာတဏှာနဲ့သာယာမိတယ်အနံ့အရသာဒုတိဇာကြံနေဇာအဲ့ဒီအပေါ်မှာတဏှာနဲ့သာယာမိသွားပြီသာယာယုံတင်တော့ကိစ္စမရှိပေမဲ့လို့စိုးစိုးလန်းလန်းဖြစ်တဲ့အခါကျတော့ဟောဥပါဒံဖြစ်သွားပြီဟုတ်ရဲ့လားဒီလိုသွားပါကိုနော်တဏှာဥပါဒံကံစရာကိုပုံပေါ်ပြောရမှာလေအော်ဥပါဒံဖြစ်သွားပြီအဲ့ဒီဥပါဒံက2မျိုးရှိတယ်ဥပါရရဲ့တယောရေးတက်က၄မျိုးရှိတယ်အချင်းချုပ်လိုက်တော့တရားကိုကောက်လိုက်တော့၄မျိုးရှိပါတယ်။ဘာနဲ့ဘာလဲဆိုရင်ဒိဋ္ဌိဆွဲနဲ့တဏှာဆွဲနော်။ပုဂ္ဂတတဘာငါတတဘာယောက်ျားမိန်းမလို့ဆွဲထားတာကဒိဋ္ဌိဆွဲ။ခင်းစရာမင်းစရာကောင်းပါတယ်လို့စိတ်ထဲမှာဆွဲနေတာကတဏှာဆွဲဖြစ်ပါတယ်။အဲ့ဒီအဆွဲတွေမိမိတို့ရဲ့တဏ္ဍမှာပြင်းထန်လာတဲ့အခါကျတော့ကာယကံနဲ့လည်းပဲရရရာကြောင့်အလို့တွေလုံးမိပါတယ်။အာယုံကဘာကာမဂုဏ်တရားရရရာကြောင့်အလို့တွေလုံးမိပါတယ်။အသေးစိတ်ပြောမယ်ဆိုရင်အဲ့ဒီဆော်ရီပြစ်ထလာတဲ့အခါကျတော့ဟောဒီသူလိုချင်တဲ့ဆင်းကလေးတွေမရရအောင်ကာယကံနဲ့ကြိုးပမ်းလာပါတယ်ဝစီကံနဲ့ကြိုးပမ်းလာပါတယ်မနောကံနဲ့ကြိုးပမ်းလာပါတယ်အဲ့ဒီကြိုးပမ်းခြင်းဟာတဏှာဒိဋ္ဌိဥသိတဲ့ကာမဘဝဖြစ်ပါတယ်အတန်ကလေးတစ်ခုရလို့ရရအတန်ကလေးအပေါ်မှာတာယာတမနေတဲ့အခါကျတော့အတန်နဲ့ပတ်သက်တဲ့ရရရကြောင့်လို့ဒီကြိုးပမ်းလာပါတယ်စကားဝစီကံဤနဲ့ကြိုးပမ်းလာပါれမနောကံဤနဲ့ကြိုးပမ်းလာပါれအဲ့ဒီကြိုးပမ်းမှုသည်တဏှာဥပါဒဥသိသောကမ္မဘဝဖြစ်ပါれအဲ့ဒီဤနဲ့เนาะနာစိတ်စားစိတ်ရနာကောင်းစိတ်တွေ့တော့ဒီအကုန်သွားလိုက်ပေါ့เนาะအဲ့ဒီတော့သွားပြီးတဲ့အခါတော့အဲ့ဒီကမ္မဘဝဖြစ်လာတဲ့အခါကျတော့အဲ့ဒီကမ္မဘဝသည်ဖြစ်ကျင်လို့ဖြစ်ရတာမဟုတ်ပါဘူးတဏှာဥပါဒအရင်ခံလို့ဖြစ်တာမဟုတ်လို့အာကုသို့တဏှာဥပါဒရင်ခံပြီးတော့ဖြစ်တဲ့ကမ္မဘဝဖြစ်ပါれအဲ့ဒီကမ္မဘဝကြောင့်အဲ့ဒီကမ္မဘဝအပေါ်မှာတဏှာဥပါဒရင်ခံထားတဲ့အတွေ့အဲ့ဒီကံဒီကံမြောက်ပြီးတော့ကမ္မဘဝမြောက်ပြီးတော့နောက်ဘဝအကျိုးတစ်ခုဆက်ပါတယ်အဲ့ဒီအကျိုးကတော့ကမ္မဘဝပစ္စယဇာတိဆိုတဲ့အတိုင်းပဲဇာတိဆိုတဲ့အကျိုးဖြစ်ပါတယ်အနာဂတ်ဘဝမှာခန္ဓာငါးပါးအသိပြန်ရပါတယ်အဲ့ဒီအနာဂတ်ဘဝခန္ဓာငါးပါးအသိပြန်ရအောင်ဘယ်လိုတွေလုပ်ပလိုက်တယ်လဲဆိုရင်မြင့်မြတ်အဖြစ်ပြောရင်တော့ကမ္မဘဝကပြုလုပ်ပေးတယ်ပြောပြင်ပြောချမ်းကြတော့လည်းပဲအရင်စင်မြင့်မြတ်ကဆိုသလိုပင်မတရားခံကတော့တဏှာဖြစ်ပါတယ်ဒီလိုကောက်ချက်ချရမှာကိုဟုတ်တယ်မလားအဲ့ဒါကြောင့်အနာဂတ်သန္တရာကျင်လည်ခြင်းရဲ့လက်တဲ့တရားခံစစ်သည်တဏှာဖြစ်ပါတယ်ပစ္စုပန်သန္တရာကျင်လည်ခြင်းရဲ့အတိတ်လက်တဲ့တရားခံစစ်သည်အဝိဇ္ဇာဖြစ်ပါတယ်အားလုံးပေါင်းလိုက်တော့အတိတ်မှသည်ပစ္စုပန်ပစ္စုပန်မှသည်အနာဂတ်သန္တရာမဆုံးအောင်ကျင်လည်လာခဲ့ရတာသည်အဝိဇ္ဇာနဲ့တဏှာကြောင့်ဖြစ်ပါတယ်ဒါတို့တို့ချင်းချင်းပြောလိုက်တာနော်ဒါတော့ဆိုရင်10မိနစ်15မိနစ်စာအတော်ပဲဟုတ်တယ်မဟုတ်လားဒီနေ့မှကချက်ပြောလဲအများကြီးပြောလို့ရတာပေါ့နော်အများကြီးပြောလို့ရတာပေါ့အဲ့ဒီလောက်ကိုအချင်းချုပ်ကလေးမှတ်သားမိရင်ဒါမူလနဲ့ဖြားရတဲ့ဘောလေးပေါ်နေသွားတာပဲဒီအခြေခံလေးကိုမိမိရရကင်ထားပြီးတော့မှချက်ကျင်တော့ချက်ကိစ္စမရှိဘူးနော်ချက်ကျင်တော့ချက်တော့ကိစ္စမရှိတော့ဘူးအဲ့တော့အတိတ်တန္တရာကနံပါတ်1ခွဲ့နံပါတ်1ခွက်ကနေ2ခွက်ရောက်အောင်ပို့ပေးတယ်။အနာဂတ်သန္တရာကနံပါတ်4ခွက်နံပါတ်4ခွက်ရောက်အောင်နံပါတ်3ခွက်ကနေပို့ပေးတယ်။အတိတ်သန္တရာရဲ့ခေါင်းဆောင်သည်အဝိဇ္ဇာ။နော်အတိတ်သန္တရာပစ္စုပန်သန္တရာကျင်လည်အောင်ပြုလုပ်ပေးတဲ့အတိတ်အကြောင်းရဲ့အဓိကတရားခံသည်အဝိဇ္ဇာ။အနာဂတ်သန္တရာကျင်လည်အောင်ပို့ပေးတဲ့ပြုလုပ်ပေးတဲ့ပစ္စုပန်အကြောင်းရဲ့တရားခံသည်အဓိကတရားခံသည်တဏှာ။အဝိဇ္ဇာနဲ့တဏှာကိုသာပြီးပြီးပြောပါဓမ္မသူကမူလနဲ့ဖြာဆိုတဲ့တရုပ်ပေါ်မယ်ဟုတ်ရလား ကနောက်တစ်ခါကျတော့ဗာလဲသစ္စာနှခုသစ္စာနှခုနဲ့သန္တရာကျင်တဲ့ဘုံပြောပြပါဆိုရင်နော်အဝိဇ္ဇာပြောခြင်းပြောတဏှာပြောခြင်းပြောခြင်းတာပြောဒါပေမဲ့သစ္စာနှခုဆိုတဲ့သဘောလေးပေါ်ရမယ်သစ္စာနှခုဆိုတဲ့သစ္စာနှခုလို့ပြောထားပါရဲ့နဲ့သစ္စာနှခုဆိုတဲ့အဓိပ္ပာယ်လေးမပေါ်လို့ကတော့အဖြစ်မှမဟုတ်ဘူးနော်အဲ့ဒီတော့သစ္စာနှခုဆိုတာဘလို့ချေခံရမယ်တော့သစ္စာက၄မျိုးရှိပါတယ်မြတ်စွာဘုရားသခင်ကရမေကြီးဟောကြားတော်မူတဲ့သစ္စာသည်ဘယ်နှမျိုးရှိတော့အဲ၄မျိုးရှိပါတယ်အဲ့ဒီ၄မျိုးကတော့ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဆိုတဲ့သစ္စာ၄မျိုးဖြစ်ပါတယ်အဲ့ဒီသစ္စာ၄မျိုးဖြစ်ပင်ဖြစ်ကြတော့လည်းပဲသံသရာကျင်လည်တဲ့နေရာမှာကတော့ဒုက္ခသစ္စာနဲ့သမုဒယသစ္စာသာဖြစ်ပါတယ်မဂ္ဂသစ္စာနဲ့နိရောဓသစ္စာကသံသရာထွက်မြောက်တဲ့နေရာမှာဖြစ်တဲ့သစ္စာနှစ်ပါးဖြစ်ပါတယ်သူတို့နှစ်ပါးကိုအမြတ်သစ္စာလို့ခေါ်တယ်ဒုက္ခသစ္စာနဲ့သမုဒယသစ္စာကတော့အယုတ်သစ္စာတရားနှစ်ပါးဖြစ်ပါတယ်။ဒါကြောင့်သန္တရာကျင်လည်တဲ့နေရာမှာအယုတ်သစ္စာနှစ်ပါးနဲ့ကျင်လည်နေရတာဖြစ်ပါတယ်။အဲ့ဒီသစ္စာတရားနှစ်ပါးထဲမှာလည်းပဲသမုဒယသစ္စာကအကြောင်းတရားဒုက္ခသစ္စာကအကျိုးတရားဒီလိုသစ္စာရဲ့သဘောလေးတွေပေါ်လင်းအောင်အရင်ဆုံးပဏာမပြောပြီးတော့ရှင်းပြလိုက်ပါ။နော်။အဲ့ဒီလိုရှင်းပြလိုက်ပြီးတဲ့အခါကျတော့မှဟုတ်ပြီ။ဒုက္ခသစ္စာတရားဒုက္ခသစ္စာနဲ့သမုဒယပြောတော့သမုဒယသစ္စာကိုရင်ပြောဒါပေမဲ့တကယ်တမ်းဒီအကွက်နဲ့ကြိုင်ပြောပြီဆိုတော့ဒုက္ခသစ္စာကစပြောရမှာ။ဘာဖြစ်လို့လဲဆိုတော့အကြောင်းနဲ့အကျိုးနှစ်မျိုးထဲမှာဝိပဿနာတကယ်ရှုတဲ့အခါဘလို့ရင်ရှုရမှာလဲ။ဒုက္ခသစ္စာရင်ရှု။ဒုက္ခသစ္စာမြင်ပြီဆိုမှအကြောင်းဖြစ်တဲ့သမုဒယသစ္စာကိုလည်းမြင်တာကိုတနည်းအားဖြင့်ပြောရင်နာမရူပပရိစ္ဆေဒဉာဏ်ရပြီးမှပစ္စယပရိက္ခဉာဏ်ရရတာ။ဟုတ်တယ်မလား။အဲ့ဒါကြောင့်ဒုက္ခသစ္စာကိုအခြေခံအရင်ပြောဘုရားသစ္စာအကြောင်းတွေလက်ပတ်ပြောပြီးပြောပြတဲ့အခါကျတော့အဲ့ဒီသစ္စာနှမျိုးထဲမှာမိမိတို့ရထားတဲ့ပြစ္ဆုတ်ပါခန္ဓာကြီးသည်ဒုက္ခသစ္စာဖြစ်ပါတယ်ပရိစ္ဆေသမုပ္ပါဒ်တရားတော်လို့ရပြောမယ်ဆိုရင်ဝိညာဉ်နာယုတ်သလာယရဏဖတ်တာဝေဒနာအဲ့ဒီတရား၅မျိုးသည်ဒုက္ခသစ္စာဖြစ်ပါတယ်နော်အဲ့တော့နံပါတ်1ကိုအဓိကထားကြတယ်ဝိညာဏယောသလရဏဖတ်တဝေဒနာဆိုတဲ့တရား၅မျိုးသည်ဒုက္ခသစ္စာဖြစ်ပါတယ်။ဘာဖြစ်လို့သူကဒုက္ခသစ္စာလို့ပြောသလဲဆိုရင်ဖြစ်ပြီးပြတ်တတ်တဲ့သဘောရှိလို့ဒုက္ခသစ္စာလို့ခေါ်ပါတယ်။ဟုတ်ရဲ့လား။ဓမ္မလေးအကွက်ကိုလှမ်းပြီးတော့မျက်စောင်းထိုးကြည့်လိုက်တဲ့အခါကျတော့အိုရင်းဆင်းရဲမကင်းလို့လည်းပဲဒုက္ခသစ္စာလို့ခေါ်ပါတယ်။နာကျင်ဆင်းရဲမကင်းလို့လည်းပဲဒုက္ခသစ္စာလို့ခေါ်ပါတယ်။သိကျင်ဆင်းရဲမကင်းလို့လည်းပဲဒုက္ခသစ္စာလို့ခေါ်ပါတယ်။ဒီထဲမှာမပါတဲ့ခြံထားတဲ့တရားတွေကိုမျက်စောင်းထိုးကြည့်လိုက်မယ်ဆိုရင်သောကပရိဒေဝဒုက္ခဒေါမနတဥပါယတာတရားတို့ရဲ့အနှိမ့်ဆက်ခံရလို့လည်းပဲဒုက္ခသစ္စာလို့ခေါ်ပါတယ်။ဒါဆိုတော့နံပါတ်1အကွက်ကနံပါတ်1အကွက်ကပါသွားပြီ။ဟုတ်တယ်မလား။နံပါတ်1အကွက်ကလည်းဒုက္ခသစ္စာမလား။နံပါတ်1အကွက်ကလည်းပါလေ။ဒါနှစ်ကွက်လုံးပါသွားတာပဲ။အဲဒီလိုပါအောင်ပြောပေါ့နော်။တကွက်တည်းပြောပြတော့နံပါတ်1အကွက်ကကြံ့ကျင်နေဦးမယ်။အဲဒီလိုပြောပြီးတဲ့အခါကျတော့လူဘဝလူချမ်းသာရပြန်တော့လည်းပဲလူဘဝလူချမ်းသာကလည်းခန္ဓာ၅ပါးဖြစ်တဲ့တည်းသူလည်းဒုက္ခသစ္စာဖြစ်ပါတယ်။နတ်ဘဝနတ်ချမ်းသာလို့ပြောပြပြောကြကြတော့လည်းပဲအပြောသာချမ်းသာတာပါ။သဘောကတော့ခန္ဓာ၅ပါးဖြစ်လို့ဖြစ်ပြီးပြတ်တတ်တဲ့သဘောရှိလို့သူကလည်းပဲဒုက္ခသစ္စာဖြစ်ပါတယ်။ကောင်းကောင်းပြောကြပါစို့အင်မတန်ဟုတ်လားတတ္တရှိတဲ့ဗြဟ္မပြည်ဗြဟ္မဘုရားရောက်ပြန်တော့လည်းပဲခန္ဓာ၅ပါးပေါင်းကမကျော်နိုင်တဲ့အတွက်ခန္ဓာ၅ပါးမှန်ရင်ဖြစ်ပြီးလည်းရင်ပြည့်စည်တဲ့သဘောရှိလို့ဒုက္ခသစ္စာပိုခြင်းဆင်းရဲနာခြင်းဆင်းရဲသိခြင်းဆင်းရဲမရှောင်နိုင်လို့လည်းပဲဒုက္ခသစ္စာသောကပရိဒေဝဒုက္ခဒေါမနတာဥပါယတာတရားတို့ရဲ့အနှိမ့်ဆက်ခံရလို့လည်းပဲဒုက္ခသစ္စာသို့တော်တခုတော့ရှိတာပေါ့နော်ဗြဟ္မာကြတော့ဒါထက်မပြောနဲ့ပေါ့ဟုတ်တယ်မလားဗြဟ္မာကြဒေါသကိုယာယီပယ်ထားတာကိုလုံးမနာပေါ်ကြတော့ထက်ပြောကိစ္စမရှိဘူးเนาะဟုတ်ပြီအဲ့ဒါတော့ပြောပြီးတဲ့အခါကျတော့เนาะအဲ့ဒီဖြစ်ပြီးပြတ်တတ်တဲ့ဟောဒီခန္ဓာငါးပါးဒုက္ခသစ္စာကြီးရလာတာဒီရခြင်းလို့ရတာမဟုတ်ပါဘူးအကြောင်းကြောင့်ရတာပါဒီနေရာမှာအကြောင်းလို့ပါလာပြီเนาะအကြောင်းဆိုတာသမုဒယကိုယဉ်ညွတ်တာမဟုတ်လားအကြောင်းဆိုတဲ့စကားလုံးပါလာပြီဆိုကြတဲ့ကောကအကြောင်းအစစ်အမှန်မဟုတ်တဲ့เนาะမြမတို့ပိတ္တနိုးတို့ဟုတ်လားအလားရှင်မြတ်တို့ခရစ်တော်တို့ဒါတွေပါထက်ပြောလို့ရသွားပြီနော်အလားရှင်မြတ်ကဖန်ဆင်းလို့ဒီခန္ဓာငါးပါးကြီးရတာမဟုတ်ပါဘူးဒီလိုပြောမှာပေါ့ဟုတ်လား ပြမဘေဒနာတွေကိုရှင်ဝါကြည့်တဲ့ပုဂ္ဂိုလ်များကဖန်ဆင်းလို့လူ့ဘဝရောက်လာတာမဟုတ်ပါဘူးဒုက္ခသစ္စာကြီးတွေ့ရတာမဟုတ်ပါဘူးเนาะအင်းကြီးနာခြင်းကပေးတဲ့ဒုက္ခလည်းမဟုတ်ပါဘူးသာသမိကပေးတဲ့ဒုက္ခလည်းမဟုတ်ပါဘူးဇနီးကပေးတဲ့ဒုက္ခလည်းမဟုတ်ပါဘူးဒါကိုထည့်ပြလို့ရတာပဲအဝိဇ္ဇာရှိရင်လေရှင်းလို့ထည့်ပြလို့ရတာပဲเนาะတကောသာသမိကပေးတဲ့ခန္ဓာငါးပါးလည်းမဟုတ်ဘူးမိဘကပေးတဲ့ခန္ဓာငါးပါးလည်းမဟုတ်ဘူးခန္ဓာငါးပါးဒုက္ခသစ္စာကြီးသည်သာသမိကြောင့်ဖြစ်တာလည်းမဟုတ်ပါဘူးဒုက္ခသစ္စာဖြစ်တာမဟုတ်ပါဘူးအဲမိဘကမိဘကြောင့်ဖြစ်လာတဲ့ဒုက္ခသစ္စာကြီးလည်းမဟုတ်ပါဘူးဇနီးခင်မုန်းကြောင့်ဖြစ်တဲ့ဇနီးကြောင့်ဖြစ်တဲ့ဒုက္ခလည်းမဟုတ်ဘူးခင်မုန်းကြောင့်ဖြစ်တဲ့ဒုက္ခလည်းမဟုတ ကယ်ဒုက္ခဖြစ်ခြင်းရဲ့လက်တဲ့တရားခံသည်တမုရိယသစ္စာတာဖြစ်ပါတယ်။အဲ့ဒီတမုရိယသစ္စာသည်ပရိစ္ဆသမုပ္ပါဒ်တရားတော်အလို့ရပြောမယ်ဆိုရင်နံပါတ်1ကိုကိုကြည့်လိုက်တဲ့အခါကျတော့အတိတ်ကာလတုန်းကအဝိဇ္ဇာနဲ့သင်္ခါရ။နံပါတ်3ကိုကြည့်လိုက်တဲ့အခါကျတော့ပစ္စုပန်မှာတဏှာရဲ့ဥပါဒံရဲ့ကာမဘဝရဲ့သူတို့သိတာလည်းတကယ်ဒုက္ခရဲ့လက်တဲ့တရားခံတမုရိယသစ္စာစစ်စစ်ဖြစ်ပါတယ်လို့ဒီလိုသစ္စာကိုပုံအောင်ပြောရမှာပေါ့ဟုတ်တယ်မလားဒါမှလည်းဖြစ်မှရမှာပေါ့နော်အဲ့ဒီတော့အဲ့ဒီတည်းမှာတစ်ခါပြန်ခွဲလိုက်အောင်နော်ပြန်ခွဲလိုက်အောင်အဝိဇ္ဇာဆိုတာကကိလေသာဖြစ်ပါတယ်အဝိဇ္ဇာကိလေသာကိုယုံမယ်ဆိုရင်တဏှာကလည်းပဲကိလေသာဖြစ်တဲ့အတွက်အဝိဇ္ဇာနဲ့တပေါင်းနဲ့ဖြစ်ပါတယ်ဥပါဒါကလည်းဒိဋ္ဌိကိဋ္ဌာဖြစ်တဲ့သူကလည်းဝိဇ္ဇာနဲ့တပေါင်းနဲ့ဖြစ်ပါတယ်အဝိဇ္ဇာတစ်မျိုးတည်းခွဲပြီးတော့ဖြစ်တာမဟုတ်ပါဘူးအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒါရဲ့၃မျိုးပေါင်းပြီးတော့ဖြစ်တာပါဒါပေမဲ့တိတ်ကာလတုန်းကတော့ဝိဇ္ဇာကကောင်းဆောင်ဖြစ်တဲ့အတွက်အဝိဇ္ဇာကြောင့်ဖြစ်တယ်လို့ပြောလိုက်တာပါသို့တော့ညာလည်းပဲအဝိဇ္ဇာကိုယူခြင်းယူလိုက်တဲ့အတွက်ကိဋ္ဌာချင်းတူသောကြောင့်တဏှာနဲ့ဥပါဒါကိုလည်းယူရပါတယ်အဲ့ဒီလိုပဲပစ္စုပန်ဘဝမှာလည်းပဲအတိကကတခြားလားတဏှာနဲ့ဥပါဒါလားအဲတဏှာနဲ့ဥပါဒါကိုယူတဲ့အခါတော့တဏှာကလည်းကိလေသာဥပါဒါကလည်းကိလေသာကိလေသာချင်းတူလို့အတိတ်အဝိဇ္ဇာကိုလည်းတပေါင်းနဲ့ဖြစ်နေမယူရဘူးလားယူရမှာလားအားလုံးပေါင်းလိုက်တော့ကိလေသာဖြစ်တိုင်းဖြစ်တိုင်းအဝိဇ္ဇာရဲ့တဏှာရဲ့ဥပါဒါရဲ့ဘယ်နှမျိုးဖြစ်မှာပါလဲအဲ့ဒီ၃မျိုးသည်ခေါင်းအနေနဲ့ပြောရင်ကိလေသာလို့ခေါ်ပါတယ်ဟုတ်တယ်မလားအဲ့ဒီကိလေသာဟောကြောင့်ဘာတွေလောက်ရတယ်လဲကာမဝတ္တိဖြစ်တယ်ကာမဝုဒ္ဒရာသင်္ခါရနဲ့ကာမဘဝကိုပြောပါရဲအဲဒီသင်္ခါရနဲ့ကာမဘဝမှာသင်္ခါရဘင်္ဂကြည့်မယ်ဆိုရင်ပੁੰညာပိသင်္ခါရပੁੰညာပိသင်္ခါရရှောက်ပြော့ရတယ်နော်တို့တို့ဖြတ်ချင်ရင်လည်းမပြောတော့နဲ့ပေါ့ဟုတ်လားအကြရမင်းပြောချင်ရင်လည်းပੁੰညာပိသင်္ခါရအပੁੰညာပိသင်္ခါရအနိစ္စပိသင်္ခါရကုသဝကုသောခွဲကာမဘဝကကြည့်မယ်ဆိုရင်ကာယကံစိကံမရောကံခွဲဒီလိုမဟုတ်လားအဲဒီကံတွေကိုကာမဘဝလို့ခေါ်ပါရဲအဲဒီကံတွေကလည်းပဲဒုက္ခသစ္စာဆိုတဲ့ခန္ဓာရာခြင်းရဲ့အနိကအကြောင်းတရားတွေဖြစ်ပါတယ်။ကိလေသာကတော့ဝေသောအကြောင်းဖြစ်ပါတယ်။အဲ့ဒီအကြောင်းတွေထဲမှာကိလေသာကပင်မလက်တဲ့တရားခံဖြစ်လို့ကိလေသာကြောင့်ကံဖြစ်တယ်၊ကံကြောင့်ဝိပါကဖြစ်တယ်။ကိလေသာနဲ့ကံကသမုဒယသစ္စာ၊ဝိပါကအကျိုးတရားကဒုက္ခသစ္စာ၊အကြောင်းသမုဒယသစ္စာကြောင့်အကျိုးဒုက္ခသစ္စာတွေဖြစ်နေတာပါ။ပါမယ်နော်။သမုဒယဒုက္ခဆိုတဲ့စကားလုံးကတော့ခဏခဏထည့်ပေး။အေးအဲ့ဒီနည်းနဲ့ဘယ်လိုနည်းနဲ့သမုဒယသစ္စာနှစ်ခုနဲ့သံသရာကျင်တဲ့ပုံကိုပြောပြတဲ့အခါကျတော့အဲ့ဒီသစ္စာနှစ်ခုနဲ့ပဲသံသရာမှထွဲ့မြောက်ပုံကိုပြောပြစမ်းပါလို့တကယ်လို့များမေးမယ်ဆိုရင်နော်သံသရာထွဲ့မြောက်ပုံဘယ်လိုနည်းနဲ့သံသရာထွဲ့မြောက်တယ်ဆိုရင်သံသရာထွဲ့မြောက်ခြင်းရဲ့အကြောင်းတည်းသံသရာထွဲ့မြောက်တဲ့နေရာမှာအဓိကဖြစ်တဲ့သစ္စာကတော့ခုနကပါလေမေကသစ္စာနဲ့နိရောဓသစ္စာဖြစ်ပါတယ်အဲဒါကြောင့်သံသရာမထမြောက်ခြင်းပါတယ်ဆိုရင်မေကသစ္စာနဲ့နိရောဓသစ္စာပေါ်အောင်ကြိုးစားရပါမယ်အရိသစ္စာနှမျိုးထဲမှာလည်းပဲအကြောင်းသစ္စာကဘယ်လိုလဲမေကသစ္စာမေကသစ္စာနော်အရိမေကသစ္စာပေါ်ဖို့ဆိုမေကသစ္စာအုံဖွားဆိုလို့ပေါ်ပါမလားမေကသစ္စာပေါ်အောင်ကြိုးစားတဲ့အခါမှာဘာကိုကြည့်ပြီးတော့အဲဘယ်လိုလုပ်ပြီးတော့မေကသစ္စာပေါ်မလဲဆိုဟောဒီခန္ဓာ၅ပါးအမှတ်နံပါတ်1အကွယ်ဒုက္ခသစ္စာကြီးကိုဒုက္ခသစ္စာပါပဲလို့မြင်အောင်ကြည့်ရပါမယ်ဒီလိုမဟုတ်လားမေကသစ္စာပေါ်ဖို့ဆိုတာကဘယ်သစ္စာကိုမြင်အောင်ကြည့်ရမှာလဲဒုက္ခသစ္စာဆိုတာနံပါတ်ဘယ်လောက်မှာရှိတော့အဲနံပါတ်1ကဒုက္ခသစ္စာကြီးကိုမြင်အောင်ကြည့်ရပါမယ် อ๋อวิญญาณก็แลผิดๆเป็ดละดุขทิสานายกก็แลผิดๆเป็ดละดุขทิสาตัณหาก็แลผิดๆเป็ดละดุขทิสาผัสสะก็แลผิดๆเป็ดละดุขทิสาเวทนาก็แลผิดๆเป็ดละดุขทิสาดุขทิสาบาเวดุขทิสาบาเวโลอมานะติดตัวละเดไข่တော့ขันธ์5บาก็ผิดๆดุขทิสาตีได้ญาณก็ไม่ได้ไอ้นี้เนี่ยมรรคทิสาริยะลาไปဆိုရင် ขันธ์5บ่มามติมุဆိုတော့ဝိဇ္ဇာလေးတွေမချုပ်ဘူးလားချုပ်သွားလားအဲ့ဒါဒီသမုဒိယသစ္စာသိခြင်းသဘောပါပဲဒီလိုလားပါကိုအေးစောစောတော့ငါပုဂ္ဂိုလ်တ္တဝါငါတ္တဝါယောက်ျားမိန်းမထင်ပြီးတော့သာယာမဲ့လိုက်ဓမ္မလိုက်ဒေါသတွေဖြစ်လိုက်စိတ်တွေဆိုလိုက်အခုပုဂ္ဂိုလ်တ္တဝါငါတ္တဝါယောက်ျားမိန်းမလားခန္ဓာ5ပါလားအဲ့ဒီခန္ဓာ5လည်းဒီတိုင်းဒီနေတာလားဖြစ်ပြက်လားအေးဖြစ်ပြက်ဆိုတော့ ဒီလိုဆိုတော့ငါပုဂ္ဂတတ္တဝါလို့မြင်ထားတဲ့ဒိဋ္ဌိတွေရှိသေးလားရှိပါဘူးမသိဘူးလားသိသွားလားအဲ့ဒါလည်းဘာသစ္စာသိတာတော့ဒါလည်းသမုဒိယသစ္စာသိတာပဲဒါမလားပုဂ္ဂတတ္တဝါဆိုတဲ့အမြင်နဲ့တရားဓမ္မနှိမ့်တဲ့တဏှာတွေကိုစောစောကမရှိဘူးလားရှိလားအခုဒုက္ခသစ္စာပါပဲလို့ပိုင်ပိုင်ခြားခြားဉာဏ်နဲ့သိလိုက်တဲ့အခါကျတော့တဏှာကကပ်ခွင့်ရသေးလား တဏှာလေတဏှာနဲ့တရားစရာဘာမှမရှိတော့ဘူးဆိုတော့တဏှာလည်းမပေါ်တော့ဘူးပေါ့မပေါ်ဘဲနဲ့သိသွားတာတဏှာဖြစ်ပြီးမှသိတာလားမဖြစ်ဘဲသိသွားတာလားအဲမဖြစ်ဘဲနဲ့သိသွားတာဖြစ်တော့တဏှာသိတာကလည်းပဲသမုဒိယသစ္စာသိတာဟုတ်လားအဝိဇ္ဇာဆိုတဲ့သမုဒိယသစ္စာတဏှာဆိုတဲ့သမုဒိယသစ္စာဥပါဒံဆိုတဲ့သမုဒိယသစ္စာဒီသမုဒိယသစ္စာတွေသိပြီဆိုမှတော့ဤလေသာတွေ၆ပြီဆိုမှတော့ကာမဘဝသင်္ခ ခါရတော့ဖြစ်ခြင်းဖြစ်မယ်အဲသင်္ခါရနေရာမှာစေရနာတော့ဖြစ်ခြင်းဖြစ်မယ်ကံတော့ဖြစ်ခြင်းဖြစ်မယ်ဒါပေမဲ့အဝိဇ္ဇာဟုရှိတဲ့ကံတော့မဖြစ်တော့ဘူးအားလုံးခြုံငုံပြီးတော့ပြောလိုက်မယ်ဆိုရင်အဝိဇ္ဇာတဏသင်အဝိဇ္ဇာတဏဥပါဒဥရှိတဲ့ကံတွေမဖြစ်တော့တဲ့အတွက်အဲ့ဒီကံကဘောဘဝဇာတိအကျုံးမပိနိုင်တော့ပါဘူးဒုက္ခသစ္စာအကျိုးမပိနိုင်တော့ပါဘူးအဲ့ဒီတော့အကျုံးမပိနိုင်တော့ဘူးဆိုရင်ဒါဒုက္ခသစ္စာပြတ်သွားတာပဲဒုက္ခသစ္စာတွေမချုပ်ဘူးလားချုပ်သွားလားဒုက္ခချုပ်သွားခြင်းတွေဒုက္ခនិရောဓောနိဗ္ဗာန်ဒါនិရောဓသစ္စာပေါ်ခြင်းပါပဲတဏချုပ်သွားခြင်းဟာလည်းပဲတဏនិရောဓောနိဗ္ဗာန်ဒါလည်းនិရောဓသစ္စာပေါ်ခြင်းပါပဲအဲ့ဒါကြောင့်និရောဓသစ္စာပေါ်ဖို့ဆိုတာကအဓိကကမေဃသစ္စာဖြစ်အောင်လုပ်ရမယ်မေဃသစ္စာဖြစ်ခြင်းရဲ့ဒုက္ခသစ္စာကိုမြင်အောင်ကြည့်ရမယ်ဒုက္ခသစ္စာကိုမြင်အောင်ကြည့်နိုင်ရင်မေဃသစ္စာပေါ်မယ်မေဃသစ္စာပေါ်ရင်သမုဒိယသစ္စာသိမယ်သမုဒိယသစ္စာသိရင်និရောဓသစ္စာဖြစ်မယ်និရောဓသစ္စာရလာခြင်းနဲ့နိဗ္ဗာန်ချမ်းသာပါပဲအဲ့ဒီနည်းနဲ့ဟောဒီဒုက္ခသစ္စာတန်ត្រာကြီးထဲမှာထွံ့မြောက်ရနိဗ္ဗာန်ချမ်းသာကိုရောက်သွားခြင်းဖြစ်ပါတယ်လို့ဒီလိုပြောလိုက်ရင်ဒါထွံ့မြောက်ခြင်းလားရောက်သွားတာပဲဟုတ်တယ်မလားအဲ့တော့သစ္စာနှစ်ပါးနဲ့လေပုံပြောရင်ဒုက္ခနဲ့သမုဒိယဥစားပြီးပြောထွက်ပုံကိုပြောရင်အဲမေကနဲ့ဒီရရကိုဥစားပြီးပြောဒီလိုမလားအခုနမူလနှစ်ဖြာနေရာမှာလဲမူလနှစ်ဖြာနဲ့သန္တရာလေပုံကိုပြောပြီးတဲ့အခါကျတော့ကြက်မူလနှစ်ဖြာနေရာမှာသန္တရာထွက်ပုံလေးပြောပြသွားမှာဆိုရင်သန္တရာလေခြင်းအကြောင်းကအဝိဇ္ဇာနဲ့တဏ္ဍဒိဋ္ဌိတော့မပါဘူးနော်အဲမလောမကိန်းသာလို့ထဲသာပြောလိုက်ရတာအဓိကကတော့အဝိဇ္ဇာနဲ့တဏ္ဍဒီတော့သန္တရာမှာထွက်ချင်ပါတယ်ဆိုရင်အဓိကဘလို့တရားမှာလဲအဝိဇ္ဇာနဲ့တဏှာပဲဟိုကံနေသင်္ခါရတွေထည့်ပြီးတော့ပြောစရာမလိုတော့ဘူးဟုတ်တယ်မလားအဝိဇ္ဇာသရာဘာသဘောရှိတော့မသိတဲ့သဘောရှိတယ်ဘာသဘောရှိတယ်အဲမသိတဲ့သဘောရှိတော့သိအောင်လုပ်လိုက်တာနဲ့တပြိုင်နဲ့မသိတဲ့သဘောမသိဘူးလားသိသွားလားအဝိဇ္ဇာသရာမူလအမြစ်ပြုတ်သွားပြီဒါအဓိကပဲဟုတ်တယ်မလားအဲ့တော့သိအောင်လုပ်တော့ဘလို့ကိုသိရမှာလဲခန္ဓာ၅ပါးဘာဖြစ်လို့တော့မသိတော့ကလည်းဘလို့ကိုမသိတာလဲခန္ဓာ၅ပါးဆိုတော့ခန္ဓာ၅ပါးမသိတော့ဝိဇ္ဇာဖြစ်တာဆိုတော့အဝိဇ္ဇာကိုပယ်ခြင်းပါလေဆိုရင်ဘလို့ကိုသိအောင်လုပ်ရမှာလဲခန္ဓာ၅ပါးကိုသိအောင်လို့မြင်စိတ်ခန္ဓာကြားစိတ်ခန္ဓာနာစိတ်ခန္ဓာဒါတွေချက်ပြောခြင်းပြောကိစ္စမရှိဘူးเนาะအဲ့ဒီခန္ဓာ၅ပါးကိုသိအောင်ကြိုးစားသိတဲ့အခါကျတော့ချက်ပြောမယ်ဆိုရင်တတိတို့သမာဓိတို့ပညာတို့ပေါ့เนาะဒါတွေနဲ့အေးအာတတိထဝရိယဆက်ပညာနဲ့ကြည့်တဲ့အခါကျတော့မြင်စိတ်ခန္ဓာသိတဲ့ကြားစိတ်ခန္ဓာခန္ဓာကိုခန္ဓာမှသိတဲ့အခါကျတော့တိကျင်းဆိုတဲ့အဝိဇ္ဇာဉာဏ်လေးမပေါ်ဘူးလားပေါ်လားအဲ့ဒီဝိဇ္ဇာဉာဏ်လေးပေါ်လာတဲ့အချိန်ကမှဝိဇ္ဇာမရှိတော့ဘူးသိသွားပြီဘလို့နဲ့တားလိုက်တာလဲဉာဏ်နဲ့တားလိုက်တာဘလို့နဲ့တားလိုက်တော့အဝိဇ္ဇာပေါ်လာတာကိုတတ်တာလားအဝိဇ္ဇာမပေါ်အောင်ကာကွယ်ပြီးတော့တတ်တာလားအဝိဇ္ဇာမပေါ်အောင်ဘလို့ချုပ်တတ်တာလဲခန္ဓာ၅ပါးရှုတာခန္ဓာ၅ပါးရှုလိုက်တာတည်းပဲနဲ့အဝိဇ္ဇာမလာတော့ဘူးအဲ့ဒီနည်းနဲ့အဝိဇ္ဇာနော်အဝိဇ္ဇာကိုဉာဏ်နဲ့တားလိုက်တယ် Hada mula. Ada awisa ko dah cie ti yang lupa. Tak ada pay, no. Kaya awisa dah bila kira duri ablu sebiar mula. Tena. Tena dah cie ti yang lupa sebab di luar meja biar. Di luar meja ramu. Tena dah cie mara so tena aga balu dia tu masih do. Daya re, dama re, ni de de. Hada mula. Balu ko daya raro, kana ngawaku. Kana ngawaku daya re, dama re, ni de de. Dah macam tena apa dia. Tidak di dalam dasar mara soye, tu ayam biu ni lekana ngabago, taya boya mesi, tama boya mesi, neda boya mesi bu sura itu bago, oh biu ame. Ada mana? Kalau ni ne biu mula sura, kana ngabas raa tu apa ciri biu dia le, bago le mubu dar wale mubu, yaja le mubu, mima le mubu, tala le mubu, demi le mubu, degenan jaro, kana ngabah. Ada mana? Mizai boleh, kana ngabah, jazai boleh. Kanangaba, saudaraga daya dah mana daraga, pokok darwa mana daya ni dah. Agu dua tiennya pokok darwa, hodai lah. Pokok darwa lah, kanangaba lah. Hari kanangaba dah umma berpibi berpibi dah, pibi berpadi sahro. Amira doga disa, jiwa bahji jiwa doga disa, yogi le doga disa, urunaji le doga disa, tinjaji le, beji jiwa doga disa, jiwa bahne dule sahro dekare, jua zo jua biaji lo pini bi. Ada mula. Jangan jangan lu jangan sih mula lu main lari, dia mah bawa mah mesti bu, wajah je, bila jual tu jual biji, no? Hari lo, lu jangan 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 bawa mah mesti lah bu sura, di mata koro di mana jual main lari, jual tu jual biji sura, lu jangan 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 bawa mah bila segala dia ni terkawa doa dulu, jangan kalah be, hari kena ngapa gua, lu jangan 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 kau ni. Tapi allah tu kan cembir dan dia dah menitah ni dah. Aku jadi lojeng dia jadi dia pasi do. Cibye, doga desa, doga desa jis sobye, doga desa jem melojeng awa bu, maya jeng awa bu. Yang mana ingat bare surat tenaga dia lah, tenaga dewi, tenaga dewi. Hari ni neta aku dalai dah. Tapi orang jadi belu kata do, belu neta do, niannya dah dah. Jadi mula, awi jadi do ngati yang lobi dah de. Tenaga dah de kah jadi. Jom mau nyinggu dia kau mara sura doga disa ku poa sumi biru tadi. Madu bu no, rapsi bongle madu dulu, tak bongi le madu bu. Di ni le, mula ne pihah ni le tanrama, thamjau de, tapi aku lebe pialu jarame. Tanrama cene ragu pial naye, thadale pial naya me, no. Tesa nampane tanra cene ragu pial naye, tesa nampani lebe tanra thad bongole pial naya me. Ari lupa yang cinta bodoh ramai. Sekarang mari ko, dia hau mana? Hoi no hari ni mana mau, hala? Kekau mida bi cinta no mida bi, naik si mida bi dari kalah jah. Jema cina zapi mesa piya sih, dalam ram mesi ko ni dah dapat dini am. Biar tu sah sah tapan no, dalam ram biar pokok dulu pokok mian mian pi jah baje.